ရခိုင်ပြည်နယ်မြောက်ပိုင်းကအစံဖက်တိုက်ခိုက်မှုတွေနဲ့ဆက်စပ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကဒီကနေ့ညနေရှင်းလင်းလှုပ်ခဲ့စဉ်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံခဲ့ရတယ်လို့မြန်မာအစိုးရဘက်ကပြောပါတယ်။မောင်တော်မြို့နယ်မှာမနေ့ကအစံဖက်သမားတွေရဲ့လက်ချက်ကြောင့်မြို့တိုင်းက6ယောက်သေဆုံးပြီးတရက်အကြာဒေသရင်းမှာညနေရှင်းလင်းရေးလှုပ်တဲ့အချိန်မှာအခုလိုတိုက်ခိုက်ခံခဲ့ကြရတာပါ။အာဏာပိုင်တွေဘက်ကလုံခြုံရေးတိုးမြင့်ချထားတယ်လို့ပြောပေမဲ့ဒေသခံရခိုင်ပါတီဘက်ကတော့လုံခြုံရေးအတွက်အခုထပ်ပိုးပြီးတော့တိုးမြင့်ဆောင်ရွက်သွားဖို့လိုတယ်လို့ပြောပါတယ်။ဒီကြောင့်အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရဲ့တိရောင်မျိုးနယ်တွင်မှာကျန်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့နေသူတွေလို့မတင်ကားရတဲ့သူတွေကိုဖမ်းဆီးရှာဖွေရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတယ်လို့မြန်မာအစိုးရကဒီကနေ့ပြောလိုက်ပါတယ်။ကျန်းဖက်အဖွဲ့အစည်းတွေကိုငွေကြေးထောက်ပံ့သူတွေအဖြစ်လူ6ဦးကိုဖမ်းဆီးပြီးအောင်နဲ့ရကြေးရကနေပြန်ထွက်ခွာခြင်းမှာရွာသား600လောက်ကဝိုင်းဝန်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့နိုင်ငံတော်တိုင်းပြည်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့လိုတိုက်ခိုက်ခံရပြီးတဲ့နောက်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကနေမီလုံခြုံရေးရှင်းလင်းဖို့အတွက်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရရှိမှုဘယ်လောက်ရှိတယ်ဆိုတာကိုသိရဖို့အတွက်မြန်မာအစိုးရနဲ့သက်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မနေ့ဩဂတ်လ3ရက်နေ့ကတော့ရခိုင်ပြည်နယ်မောင်းတော်မြို့နယ်ကမ်းကြီးကြီးရွာမှာအစိုးရအကြံဖတ်သမားတွေရဲ့လက်ချက်ကြောင့်ကမ်းကြီးကြီးရွာသား6ယောက်တည်ဆုံးခဲ့ပြီးနောက်ထပ်2ယောက်ပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီပျောက်ဆုံးနေတဲ့ဒေသခံမျိုးတိုင်းရင်းသား2ယောက်ကိုပြန်လည်တွေ့ရှိနိုင်ဖို့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေနေတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့အတွင်းရေးမှူးဦးတမောင်ဆွေက VOA ကိုပြောပါတယ
်။ပျောက်ဆုံးနေတဲ့အချိန်ကတော့ကျွန်တော်ကဟိုရှာဖွေစဲပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်ကဟိုဘာလို့ဆက်မကြည့်ဖြစ်ကြောင်းမရှိသေးပါဘူး။ဒီအလေးရည်ပြေလို့ကြတယ်ဒါလည်းတော့ရှိပါတယ်ဒါပေမဲ့ခုနကပြောကျွန်တော်တို့ကလက်ဝယ်ပေါ့လက်ဝယ်စားပြီးတော့ဟိုမတွေ့သေးတဲ့အချိန်မှာတော့ကျွန်တော်အနေနဲ့ဒါဒါပေမဲ့အပိကြမရောနိုင်ရင်ဖြစ်ပါတယ်ဒီနေ့ကလည်းဆက်ပြီးတော့ရှာဖွေနေသေးပါလိမ့်ပါပြောတော့ခုနကပြောတဲ့ဒီမှာရှိတဲ့ဒီဘင်္ဂါလီပြန်ဖက်ပေါ့ကျွန်တော်တို့အဲ့လိုခေါ်ပါမယ်ကလားပါပဲဘင်္ဂါလီပြန်ဖက်ခွေလို့ရတာ
အဲ့ဒီတိုက်ခိုက်မှုကြောင့်အမျိုးသား3ဦးနဲ့အမျိုးသမီး3ဦးတေဆုံးသွားခဲ့တာဖြစ်ပါတယ်ဒီတေဆုံးသွားသူတွေဟာတနက်တန်းရဓာတ်တန်းရတွေနဲ့တေဆုံးခဲ့တာဖြစ်ပြီးတော့တောင်ရလောက်ကန်ကြတဲ့သူတွေဖြစ်တယ်လို့ပြောပါတယ်ဒီလိုအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသတွင်းလုံခြုံရေးအခြေအနေကိုဘယ်လိုတိုးမြင့်လှုပ်ဆောင်ထားသလဲဆိုတဲ့အပေါ်မှာတော့ဦးတမောင်စေကအခုလိုပြောပါတယ
်လုံခြုံရေးနဲ့ပတ်သက်ပြီးတော့ဒါဒီလိုသူကသူ့ရဲ့ပုံမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလုံခြုံရေးတပ်ဖွဲ့တွေကိုတိုးမြင့်ပြီးတော့ဒါကျွန်တော်တောင်းဝန်ပေးထားတာရှိပါတယ်ဒီလိုရေးတပ်ဖွဲ့ဝင်တွေလည်းဒါကျွန်တော်တိုင်းပါပြည်ဝင်တွေမှာထားပါတယ်အဲဒါကြောင့်ဒီစခန်းတွေလည်းဒါဘူးချက်ခွဲထားရှိပါတယ်အတင်းရတွေမှာလည်းဒါညဘက်ပိုင်းတွေမှာလည်းတော့ရွာတွေထဲမှာအဲ့ဒီရင်းနေနဲ့ရွာရဲမှာဝင်ပြီးနေတာနဲ့ဆောင်ရွက်ပြေးနိုင်ပါလေ။ဒါကြောင့်လူတွေအတွက်ဝင်ရတော့ခုနကပြောတဲ့ဒီရွာတွေနဲ့လမ်းကြောင်းတစ်ချောင်းမှာပဲအဲဒါများသောအဖြစ်ဒီမှာရှိတာဖြစ်ပါတယ်။ဒီအပြင်စီးကတော့ကျွန်တော်တို့ဒီတပ်မတော်စစ်ကြောင်းနဲ့ကျွန်တော်ဒါဒီတရေရလို့ရှိရင်ဒါခုနကပြောတဲ့ကြားဆောင်ရေးဆက်ဖက်တပ်ဖွဲ့ဝင်များနေပြီးတော့တောက်ပြီးတော့ရှင်းလင်းနဲ့အဆင်မဲ့ဖြစ်ပါတယ်။
ဒီကနေ့မြောက်ပိုင်းမှာအခုလိုဒေသခံတိုင်းရင်းသားတွေအသက်ခံလိုက်ရတာနဲ့ပတ်သက်ပြီးတော့ပြည်내တွင်းလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအခြေအနေပေါ်မှာစိတ်ပြက်မိပြီးလုံခြုံရေးမဟာဗျူဟာကိုပြန်လည်သုံးသပ်ဖို့လိုရဲလို့ရခိုင်မျိုးသားပါတီ ANP ရဲ့အမ်းမျိုးနယ်ပြည်내လွတ်တော်အမတ်ဒေါက်တာအေးမောင်ကပြောပါတယ
်။လုံခြုံရေးအခြေအနေကတော့စစ်တကြချင်းကမှမရှိဘူး။ပုံမှန်လည်းပြောရင်ကြာမောင်တုံးနေဆက်မှာတာဝန်ယူထားတဲ့နေချားဆောင်လုံခြုံရေးနဲ့ပတ်သက်တဲ့အထက်ဆုံးပုဂ္ဂိုလ်ကလည်းတာဝန်ရှိတဲ့ပုဂ္ဂိုလ်ဆုံးရှားနေတဲ့လှုပ်ရှားမှုအားလုံးကိုပြန်သုံးသပ်ဖို့လိုတယ်။ယူစားလိုက်ရင်လေးရမှာပေါ့။ဒါပထမတစ်ချက်ပါ။ဘာကြောင့်လုံခြုံရေးစီကျိုးပေါက်တာလဲ။အဲ့တော့နောက်တစ်ခုက2019ဖေဖော်ဝါရီလကတည်းကရက်ဆိုင်ထားတဲ့ operation area ပေါ့ဗျာ။ဖြစ်စဉ်ရေးကာလပြန်တက်မှဖို့လိုတယ်။စနစ်တကျမယူယုံမှတစ်ခုလုံးကိုဝင်ရောက်ပြီးမှမှွေနှောက်ပေးဖို့လိုတယ်။ကျွန်တော်တို့เนาะဒါဖြစ်စဉ်ချင်တာကတော့ဗျာ။လုံခြုံမှုစီးရဖို့အတွက်နံပါတ်1ချက်ကတော့စစ်တုစစ်မဟာဗျူဟာကိုပြန်သုံးသပ်ဖို့လိုတယ်။ရခိုင်ပါဝင်တိုင်းရင်းသားမျိုးနွယ်စုများရဲ့အတူဝင်စီစဉ်လုံခြုံမှုရှိအောင်တော့ကျေးရွာအခြေခံနဲ့ပြည်သူစစ်တွေဖွဲ့စည်းဖို့လိုတယ်။ကျေးရွာအခြေခံနဲ့ရေးတပ်ဖို့တွေဖွဲ့ဖို့လိုတယ်။ဖြစ်နိုင်ရင်ပုံပုံနဲ့ဆိုရင်တိုင်းရင်းသားတွေဟာလေလုံရင်ငါးရှာရင်ခုနလိုတောင်ယာလုံရင်နဲ့ရေးလုပ်ငန်းကိုလုပ်နိုင်အောင်လက်ကျင့်ပေးဖို့လိုတယ်။တနည်းအားဖြင့်သမက်ပေးပြီးကမှကိုယ့်ရွာကိုကာကွယ်တဲ့လုံခြုံရေးဖွဲ့စည်းဖြစ်အောင်ဘယ်လိုလုပ်မှလဲဆိုတာကိုအစိုးရစဉ်းစားဖို့လိုပြီးပြည်သူစစ်မဟာဗျူဟာနဲ့တွဲမှလားရက်ရွာရေးဖြစ်ဟာလားပုံဖော်ပြီးမှလက်ကျင့်ပြီးမှဝန်ထမ်းချက်ထားပြီးကမှလုံခြုံမှုရှိ ਉ ချမှာလားဒါဆိုလိကြလို့ဖို့လို့ပြီးအဲ့တော့လူလူပါဝင်ဖို့လို့ရယ်အမျိုးသားလုံခြုံမှုစီးနဲ့မျိုးသားလုံခြုံမှုအကျိုးစီးပွားကိုကာကွယ်ရတဲ့စစ်တပ်ခိုင်ခိုင်မာမာရှိတဲ့ပုံကိုများကိုအဲ့ဒီမှာထားဖို့လို့ရယ
်2012ခုနှစ်ကရခိုင်ပြည်နယ်တောင်ပိုင်းမှာလူမျိုးရေးပဋိပက္ခတွေဖြစ်ပွားခဲ့ရာကနေပြည်နယ်တွင်းကရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားမှာပဋိပက္ခတွေတစ်ဖန်ပြန်လည်ဖြစ်ပွားလာခဲ့တာဖြစ်ပါတယ် ပြီးရက်နှစ်အော်တိုဘာလအတွင်းမှာလည်းနေသားသောလူမျိုးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပြီးနယ်အတွင်းမှာမတည်ငြိမ်မှုတွေဖြစ်ပေါ်လာနေတာဖြစ်ပါတယ်ခင်ဗျာ။